ကချင်ပြည်နယ်မန်စီမြို့နယ်မိုင်ခေါင်ရွာအာစီဒုက္ခသည်စခန်းမှာနေတဲ့လူငယ်သုံးဦးကိုမြမတမတော်ကတပ်ဖြတ်ခဲ့တဲ့ဆွဲချက်တင်ထားတဲ့အမှုအတွေ့အရာရှိစစ်သည်6ဦးကိုခမရ319စခန်းမှာတပ်မတော်စစ်ခုံရုံးကပထမအကြိမ်စစ်ဆေးခဲ့ပါတယ်ပြစ်မှုကျူးလွန်ကြောင်းအရာရှိစစ်သည်5ဦးကဝန်ခံခဲ့ပေမဲ့ဦးဆောင်တာဝန်ရှိအရာရှိကညှင်းဆိုတဲ့အတွက်ထမံစစ်ဆေးသွားမယ်လို့လည်းတက်ရောက်နားထောင်သူတွေကပြောပါတယ်။ထိုင်းချေဆိုင် VOE သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။မိုင်းကောင်ဒုက္ခသည်စခန်းရွာသား၃ဦးအသက်ခံရမှုနဲ့ပတ်သက်ပြီးဆွဲချက်တင်ခံထားရတဲ့တမတော်ရာရှိတွေကိုဒီကနေ့ခုံရုံးတင်စစ်ဆေးမှုနဲ့ပတ်သက်လို့မိုင်းကောင်ကြေးရွာအုပ်ချုပ်ရေးမှူးဥပ္ပိစာဘောင်းတော်ကခုလိုပြောပါတယ
်။စစ်ခုံရုံးကနားဖြစ်တဲ့ဒီဘောဘာရရှိမှာတော့ဝန်ခံပါတယ်။ဒါမှမဟုတ်တိမ်မှုကဝန်ခံတော့အစနဲ့ပြန်လုပ်ပြီးဖြစ်တယ်
။ရွာသားတွေကိုတပ်ပြမှုနဲ့ဆွဲချက်တင်ခံရတဲ့တမတော်ရာရှိသသား6ဦးကတော့မန်စီမြို့ခမရ39စခန်းမှာစစ်ဆေးနေတာဖြစ်ပြီးစစ်ဆေးမှုအခြေအနေကိုတော့မိုင်းကောင်ကြေးရွာ KBC အသင်းတော်တာဝန်ခံဦးတမော်နော်မိုင်ကခုလိုပြောပါတယ်
။တမတော်စစ်ကုံရောအုပ်ရာဒီနဲ့တရားဖွဲ့ဝင်တရားဖွဲ့ဝင်နဲ့ဆိုပြီးတော့ခွဲထားပြီးမှအဲ့မှာသူတို့တရားလိုဘက်ကတရားဒီအခံဘက်ကတရားသူကြီးတရားအဲ့လိုမျိုးခွဲထားပြီးမှအရှင်ချရင်စစ်ဆေးရတဲ့ချိန်မှာငါရောက်တော့ဝန်ခံပြီးမှအဆုံးတိမ်မှုကိုပြန်စစ်ဆေးတဲ့ချိန်ကျတော့သူကကျွန်တော်ချိန်မှာအပြစ်မရှိဘူးဆိုပြီးတော့ပြန်ညင်းပေးလိုက်တဲ့တကြောင်စစ်ကိုပြန်ဖော်ထုတ်နိုင်အောင်အခုကအဆအနေဒီပြန်ပြီးတော့ပြန်လာနေပါရဲ့
ဒီကနေ့စစ်ခုံရုံးစစ်ဆေးမှုမှာတမတော်ရာရှိသူနဲ့စစ်တီပေါင်း5ဦးတို့ကျူးလွန်ခဲ့ကြောင်းဝန်ခံပေမဲ့လည်းတရင်မှုကနေညင်းပယ်ခဲ့တာကြောင့်လာမယ့်တနင်္လာနေ့မှာဆက်မစစ်ဆေးသွားမှာဖြစ်ပါတယ်။အသက်ခံရသူလူငယ်3ဦးကအသက်22အရွယ်ကုမရန်ပရန်ဆိုင်အသက်32အရွယ်ကိုအင်ခွန်ကန်အောင်နဲ့အသက်28နှစ်အရွယ်ကိုလပြအနော်ခံတို့ဖြစ်ပြီးမေလ25ရက်နေ့ည9နာရီကျော်ကခမရ39ရှေ့သာစစ်ကြောင်းကနေဖမ်းဆီးသွားပြီးမေလ26ရက်နေ့မှာအသက်ခံခဲ့ရတာပါ။ဒီလိုသက်ခံရမှုနဲ့ပတ်သက်လို့ကာယကံရှင်မိသားစုတွေကနေမန်စီရဲစခန်းမှာအမှုဖွင့်ထားခဲ့ပြီးဒီကနေ့မှာပရမအဆုံးအကျင့်ရုံးတင်စစ်ဆေးခဲ့တာလည်းဖြစ်ပါတယ်။ဒီကနေ့စစ်ခုံရုံးစစ်ဆေးမှုမှာပွင့်လင်းမြင်သာမှုရှိတယ်လို့ဥတမော်နော်မိုင်ကခုလိုပြောပါတယ်။
ဒီလိုမြင်သာမှုတော့ရှိပါတယ်ကြာကျွန်တော်တို့အကုန်လုံးအယောက်23ယောက်သွားပါတယ်ဒီနေ့3ဦးစလုံးဒီနေ့ပါပါတယ်။ဒါကြောင့်မကျွန်တော်တို့ရဲ့ဖုန်းတွေအကုန်လုံးတော့သက်ခံရတာပေါ့အကုန်ပြန်လာတော့ရှိပါတယ်။
ဒီကနေ့စစ်ဆေးမှုမှာတော့တေဆုံးသူမိသားစုတွေပါဝင်မိုင်းခေါင်စခန်းကတင်းတော်တာဝန်ရှိသူတွေစခန်းတာဝန်ခံတွေတက်ရောက်နားထောင်ခဲ့ပါတယ်။ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ရွာမှာစစ်ပြေးဒုက္ခတဲ့စခန်း3ခုရှိပြီးတော့အိမ်ခြေ900ရှိသလိုစစ်ရှောင်းဥယျာဉ်2500ကျော်ရှိနေပါတယ်။ဒီဒုက္ခတဲ့စခန်းဟာ KIU ကကချင်လွတ်လပ်ရေးဖွဲ့နဲ့မြမတမတော်တို့ရာတကြောပြန်ဖိုက်ပွဲတွေကြောင့်2013ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။မန်စီမြို့နယ်ဟာ KIU ကချင်လွတ်လပ်ရေးဖွဲ့တွေလှုပ်ရှားရတဲ့ဖြစ်သလိုမြမတမတော်နဲ့လည်းတိုက်ပွဲဖြစ်ပွားမှုဖြစ်စဉ်တွေရှိနေခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာမြမတမတော်နဲ့စိုင်းသားလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးသိမ်းမှမှုတွေရှိနေသေးတယ်လို့စစ်ရေးပဋိပက္ခအတွင်းလူခွေရေးချူပါမှုခံရဆဲဖြစ်စဉ်တွေလည်းရှိနေဆဲဖြစ်ပါတယ်ခင်ဗျာ။